ဂါဇာဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ကြဖို့ဒီနေ့စောပိုင်းမှာပဲအီဇွေးစစ်တပ်ကအမိန့်ပေးလိုက်ပါတယ်။ဂါဇာဒေသမြောက်ပိုင်းမှာယာယီကိုလွန်ယာစခန်းအဖြစ်သုံးနေတဲ့စာတင်ကျောင်းတစ်ကျောင်းကိုလေကျောင်းကတက်ခတ်မှုကြောင့်အသေးအပြောက်တွေရှိခဲ့ပြီးတဲ့နောက်အခုလိုအမိန့်ထုတ်လိုက်တာပါ။စာတင်ကျောင်းတက်ခတ်ခံရမှုမှာပါလက်စတိုင်း80ထက်မနည်းသေဆုံးကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားပြီးအီဇွေးကတော့စစ်သွေးကြော်ရည်ကုကေးစခန်းကိုပြင်ပထားတဲ့တက်ခတ်မှုမှာတက်ခတ်ရသမား19ယောက်သေဆုံးတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ရွှေပြောင်းခိုင်းတဲ့နေရာတွေထဲမှာအီဇွေးကစာနာမှုဆိုင်ရာနယ်မြေဖြစ်တမတ်ထားပြီးရော့ကက်ဒုံးတွေနဲ့မကြာခဏတိုက်ခိုက်တဲ့နေရာလို့ဆိုရဲခန်ယူနစ်နဲ့အနီးဝန်းကျင်နယ်မြေတွေလည်းပါဝင်ပါတယ်။ပါလက်စတိုင်းစစ်သွေးကြော်ရဲ့အစောပိုင်းတိုက်ပွဲတွေအတွင်းထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကျင်းပတဲ့နယ်မြေမှာအစ္စရေးကဒေသခံတွေဘေးလွတ်ရာရှောင်မှုအချိန်ချင်းအမိန့်ထုတ်ပြန်ခဲ့ပူပါတယ်။